မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုအဖြေရှာရေးမှာအာဆီယံအဖွဲ့အကြသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်အရေးကြီးတယ်ဆိုတဲ့အချက်ကိုသက်ဆိုင်ရာဒေတာတွင်းနိုင်ငံတွေထပ်လောင်းအခိုင်အမာသဘောတူခဲ့တဲ့အကြောင်းဒီကနေ့အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့မြန်မာရေးအာဆီယံအထူးစည်းအဝေးပွဲမှာအာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကကြီးညာချက်ထုတ်ပြန်ပါတယ်။ဒါ့အပြင်အာဆီယံဘုံသဘောတူညီချက်၅ရပ်တိုးတက်မှုမရှိတဲ့ပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့စိတ်ပြည့်မိတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နာမာဆူဒီကလည်းဝေဖန်ပြောကြားပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နီးကဂီတဖျော်ဖြေပွဲကိုမြန်မာစစ်ကောင်စီကလေကြောင်းတက်ခတ်ခဲ့တာနဲ့ပတ်သက်လို့လဲမြန်မာရေးအထူးစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးမာဆူဒီကအခုလိုဝေဖန်ပြောကြားခဲ့ပါတယ်။
Serangan yang dilakukan junta militer Myanmar pada saat pelaksanaan konser musik di Kachin harus dikecam.
ကချင်ပြည်နယ်အတွင်းကဂီတဖျော်ဖြေပွဲကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုပြစ်တင်ရှုံချခြင်းတလို့ဒါဟာဘလုံးမလက်ခံနိုင်စရာမရှိတဲ့လို့ရပါတည်ဆုံသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအင်ဒိုနီးရှားနိုင်ငံအနေနဲ့ဝန်ထမ်းကြောင့်ပြောကြားလိုပါတယ်ဒီလိုအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်သင့်ပါပြီဒီတောင်းဆိုချက်ကိုတမရထံကိုချက်ချင်းပို့ပေးဖို့အတွက်လည်းအင်ဒိုနီးရှားနိုင်ငံကတောင်းဆိုပါတယ်လို့ဝန်ကြီးမာဆူဒီကပြောသွားတာပါKNO ကချင်းလွတ်မြောက်ရေးအဖွဲ့တည်ထောင်တဲ့62နှစ်ပြည့်အခမ်းအနားအကြိုဂီတဖျော်ဖြေပွဲကျင်းပနေချိန်မှာမြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတနနိုင်ငံအနေနဲ့ဒါဟာအပြင်းထန်ဆုံးပြောဆိုခြင်းလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းရမှာမြန်မာနိုင်ငံသားတွေပါဝင်မှပြည်လည်နိုင်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံစကားပြောဖို့လိုအပ်တဲ့အကြောင်းဒါမှလည်းအာဆီယံရဲ့ဂျာဝင်ဆောင်ရွက်ပေးမှုအောင်မြင်ထမြောက်နိုင်မှာဖြစ်တဲ့အကြောင်းလည်းဝန်ကြီးမာဆူရီကပြောပါတယ်လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးစည်းဝေးမှာတိုင်ခင်အကြိုကျင်းပတဲ့စည်းဝေးပွဲအတွင်းမြန်မာနိုင်ငံငင်းချမ်းရေးအတွက်ဒီတက်ပို့ပြီးတော့ဆောင်ရွက်နိုင်ရေးတန်ဓိဋ္ဌာန်ခံခံမှမှချမှတ်ဆောင်ရွက်နိုင်ရေးအဖွဲ့ဝင်နိုင်ငံတွေသဘောတူခဲ့တဲ့အကြောင်းလဲဒီကနေ့စည်းဝေးပွဲအပြီးလက်ရှိအလဲကျဥက္ကဋ္ဌကမ္ဘောဒီးယားကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတန်တရားလည်နေတဲ့အပေါ်အထူးစိတ်ပြည့်မိတဲ့အကြောင်းလဲဒီအာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်နေတဲ့စင်ကာပူနိုင်ငံကြ ాయి ဝန်ကြီး BBN Valakrishnan ကလည်းပြောကြားခဲ့ပါတယ်ခင်ဗျာ